မြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုပြဿနာတွေကိုအပြေရှာရေးအတွက်နိုဘယ်ဆုရစီးပွားရေးပညာရှင်ကြီးဗမောက္ခဂျိုးဆက်စတစ်ဂလစ်ကိုမြန်မာစစ်ဗိုလ်ချုပ်ကြီးတွေကတွေ့ဆုံခဲ့ပါတယ်။အဂတိလိုက်စားမှုတွေနဲ့ကြိတ်ကြိတ်တက်အောင်ချမ်းသာနေတဲ့ဗိုလ်ချုပ်ကြီးတွေကဆင်းရဲနေတဲ့ပြည်သူတွေရဲ့အရေးကိုကယ်တင်ဖို့ကမ္ဘာကျော်စီးပွားရေးပါရဂူကြီးကိုခေါ်ယူတိုင်ပင်တဲ့သဘောပါပဲ။ဗမောက္ခဂျိုးဆက်စတစ်ဂလစ်ကတော့စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာစီးပွားရေးမှာတစ်ချိန်ကလိုအာရှဒေသရဲ့စပကြီးအဖြစ်တင်စားခံရတဲ့အခြေအနေမျိုးအထိပြန်ရောက်အောင်လိုအပ်ချက်တွေကိုထောက်ပြခဲ့တယ်လို့ဆိုပါတယ်။စိုက်ပျိုးရေးအခြေခံတဲ့မြန်မာစီးပွားရေးမှာဘာတွေကြောင့်ဆုံးရုံးမှုတွေပေါ်ခဲ့ရတယ်လဲဆိုတာကိုမြန်မာနိုင်ငံရဲ့တခုတည်းသောစိုက်ပျိုးရေးတက္ကသိုလ်ရဲ့ပါမောက္ခချုပ်ဟောင်းဒေါက်တာဆလိုင်းထွန်းတန်းနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။စပကြီးအဖြစ်ကနေဘယ်လိုလုပ်ပြီးဆင်းလဲဆိုတော့လောလောဆယ်အစိုးရကိုပြောမယ်စားဟိုတည်းကတော့နည်းနည်းလေးတော့သတိတဲလာတယ်။ဟိုတုန်းကတော့ကျွန်တော်ကရောက်မဲ့လူတွေကတော့အများကြီးဝယ်မဲ့လူတွေကအများကြီးပေါ့ဂျပန်တို့ကလားတို့ကလည်းသူတို့ကကျွန်တော်တို့ရဲ့မိတ်ဆွေတွေပဲကျွန်တော်တို့ရဲ့ဟိုစပားကိုဝယ်တဲ့လူတွေအဲ့ဒီကနေပြီးတော့ဘယ်လိုဖြစ်လာတယ်လဲဆိုလို့ရှိရင်ကိုယ်ကရောက်တဲ့စနစ်မှာသူတို့ကနေတဲ့ပို့ပြီးတော့ရတဲ့လူကိုဆိုတော့ရောက်ရလာတယ်တကယ်တော့ဒီစပားရောက်နေဆိုတဲ့ဥစ္စာကစပားဆိုတဲ့ဥစ္စာကနေတိုင်းသူစားတဲ့ဥစ္စာနေတိုင်းစားတယ်ဆိုတော့ဥပမာကိုယ်ကဖောက်တယ်ဆိုတာရှိတယ်အဲ့ဒီဖောက်တယ်ကတခါတည်းလေးဈေးနဲ့မယ်တခါလက်ရှုပ်မယ်တခါလက်မြတ်မယ်အဲ့ဒီသဘောမျိုးပေါ့တော်ပဲကျွန်တော်တို့တော့အမျက်ကြီးပါပဲသူကအမျက်နဲ့နေတာနဲ့များများတာပဲတရှိတယ်အဲ့တော့အမျက်များတဲ့ဥစ္စာမျိုးတွေကိုသူကရောက်လိုက်တဲ့အခါဖောက်တဲ့အခါတဖြည်းဖြည်းပြက်လာတယ်အဲ့ဒီပြက်တဲ့တဲ့မှာဥနေဝိခက်မှာမလုတ်လိုက်လေလို့ဆိုလို့ရှိရင်ရေးပြိုင်စနစ်နဲ့ပိုးပြီးတော့လုတ်လာလိုက်တယ်ရေးပြိုင်စနစ်နဲ့လုတ်လာလိုက်တဲ့အခါကျတော့နောက်ဆုံးကျတော့ဝယ်မဲ့လူမရှိဘူးဘာကြောင့်မရှိလဲဆိုလို့ရှိရင်ဂျပန်ကလည်းသူကလုံလောက်နေပြီဟိုတက်ကလည်းအိန္ဒိယကလည်းလုံလောက်နေပြီဒါပေမဲ့တရုတ်ကလည်းသူ့အသူစူးစမ်းပြီးတော့တော်တော်ကိုသူလည်းလုံလောက်နေပြီအဲ့လိုတွေဖြစ်ကုန်လာတဲ့အခါကျလို့ရှိရင်ကျွန်တော်တို့ကအဲ့ဒီစပါးရောက်ခက်ခက်တော့ဘယ်လိုကိုဖြစ်ကုန်တယ်လဲဆိုလို့ရှိရင်ရုရှားနဲ့ကျွန်တော်တို့ကရောက်ဝင်လုပ်တယ်ရုရှားနဲ့ရောက်ဝင်လုပ်တော့ရုရှားကကျွန်တော်တို့ကိုဟိုရေးပေးတယ်ဘီလာမြေပေးတယ်ကျွန်တော်တို့ကစပါးပေးတယ်အာကျွန်တော်တို့ကလည်းဖြစ်တယ်လို့ထည့်ပေးလိုက်တယ်ဟိုကလည်းဘီလာမြေကိုသင်္ဘောဘိုက်ထဲမှာတခါဒီတိုက်ကြီးထည့်ပေးလိုက်တယ်ဟာအဲ့တော့အမျိုးမျိုးတွေဖြစ်ကုန်ကြတော့တာပေါ့အဲ့ဒီကစပြီးတော့ကျွန်တော်တို့ကဒလိကောက်ခွေဖြစ်ကုန်တော့တာပေါ့
ဟုတ်ကဲ့ဆရာကြီးဒါဆိုရင်ဆရာကြီးပြောတဲ့ပုံစံအရဆိုလို့ရှိရင်မြန်မာနိုင်ငံကတစ်ချိန်ကအာရှဒေသရဲ့စပကြီးအဖြစ်ကနေပြီးတော့ရောကြခဲ့ရတဲ့ပြဿနာဟာစိုက်ပျိုးရေးမှာဒီလိုတီးနှံအထွန်းနှုံကြလာတယ်ဆိုတဲ့ပြဿနာကြောင့်မဟုတ်ဘဲနဲ့ဟိုအပြင်ဘက်ကိုထွက်ပြီးတော့စီမံကိန်းအရရောင်းချမှုပြဿနာကြောင့်ဖြစ်တယ်ဆိုတဲ့သဘောကိုပြောချင်တာလားခင်ဗျာ
မဟုတ်တော့အဲ့ဒါပဲကျွန်တော်တို့ကဘယ်တော့မှကျွန်တော်တို့စိုက်ပျိုးရေးအထွက်ကစိတ်တည်မရောခဲ့ဘူးမရောခဲ့ပါမယ်လို့ကိုနေကအဲ့ဒါဖြစ်တယ်။နောက်တဖြည်းဖြည်းဘာဖြစ်လာတယ်လဲလို့ဆိုလို့ရှိရင်တောင်သူတွေကဒီဟိုတော့ကဆိုလို့ရှိရင်တခါနဲ့ကျွန်တော်တို့ဗါစီးပွားပြစ်သူတို့လေကတွေရှိတယ်။နေစုံဆယ်လင်းကြီးကဆေးကလောက်ရှိကြတယ်။ကိုဒီကနေကရှိတဲ့လူတွေကအဲ့ဒါကိုသူတို့ကောက်ကောက်သူတို့မဆိုင်တော့ဘူး။အဲ့ဒါတကြောက်ပါတယ်။နောက်ဒုတိယကသူကမြေကိုမပိုင်ရဘူး။မြေကသူ့ကိုပိုင်မဟုတ်ဘူးသူများစရာငှားတွေကများနေတယ်ညာဒီတော့အဲ့ဒါကလည်းပဲသူတို့ကကောင်းမှုမလုပ်တဲ့ခါကျနည်းနည်းစီနာနေကကြသွားတယ်။နောက်ပြီးလို့ရှိရင်တဖြည်းဖြည်းသူတို့လုပ်ပုံကိုင်မှုတွေလည်းမဟုတ်တဲ့ခါကျလို့ရှိရင်ဟိုညီကြီးရဲ့သူတို့အခြေအနေကတော်တော်လေးကိုသူတို့ကမလုပ်တဲ့မလုပ်တော့ဘူး။အခုနေ့ကကိစ္စတကြောင်။အဲ့ဒါပြီးတော့ချင်းမီပညာလည်းမတက်လေတော့နောက်ဆုံးကျလို့ရှိရင်တော့လည်းကျွန်တော်တို့ကလည်းဖြည်းဖြည်းနည်းနည်းလေးတော့ကြလာတယ်။ကိုနေ့ကဖောက်တယ်ကလည်းပဲနည်းလာတယ်။အဲ့ဒါကကျတော့ကျွန်တော်တို့ကလုံလုံကြီးကိုကြားတော့ဖြစ်သွားတယ
်။ဖောက်တယ်နေတော့စပားအယောင်းရဝင်ငွေနည်းလာတယ်။ဝင်ငွေနည်းလာတော့ပြည်တွင်းမှာလည်းလုံနိုင်ကိုင်းနိုင်စွမ်းရည်တွေဟိုခင်မြောင်လုံနိုင်တဲ့စွမ်းရည်တွေနည်းလာတော့တဖြည်းဖြည်းနဲ့အထွက်နှုံးမှကြားလာတယ်ဆိုတဲ့သဘောပေါ့ဒါဒီအဲ့ဒီတန်တရားကိုပြောချင်တာလား
။ဟုတ်ပါတယ်ဟုတ်ပါတယ်အဲ့ဒါပဲ။
အဲ့တော့ဒီဆရာကြီးတို့ဟိုဗမာပြည်မှာရှိခဲ့တယ်မြမဆိုရှယ်လစ်စနစ်ခင်မှာပေါ့နော်အဲ့ဒီအချိန်တုန်းကဆရာကြီးတို့အနေနဲ့ဟိုစိုက်ပျိုးရေးတက္ကသိုလ်မှာလည်းပမောက္ခအနေနဲ့ဆောင်ရွက်ခဲ့တော့မြန်မာနိုင်ငံမှာဒီလိုစပားရောင်းဝယ်ရေးကိစ္စစပားအထွန်းနှုံးတိုးရေးကိစ္စအင်းနဲ့ပတ်သက်ပြီးတော့ဘလောက်ထိဟိုကြီးကြီးကျယ်ကျယ်ဆောင်ရွက်ပေးခဲ့ရတာရှိလဲအကြံပြုခဲ့ရတာရှိလဲခင်ဗ
ျကျွန်တော်အဲ့ဒီမှာရောက်စားတော့ကဗိုလ်ချုပ်တင်ပေးတယ်ပထမဦးဆုံးစိုက်ပျိုးရေးဝန်ကြီးအဲ့သူ့ကိုကျွန်တော်အကြံပေးခဲ့တယ်ပဲလို့ကောင်းမယ်ပဲလို့ကောင်းမယ်ဆိုပြီးတော့မှသူကကျွန်တော်တို့ပြောတဲ့ဥစ္စာကိုတလောက်ကြီးဂယုမဆိုင်ဘူးဗျဒါအမှန်ပဲပြောရလို့ရှိလို့ရှိရင်အဲသူကသူပဲသူလှုပ်သွားတယ်သူကတော့လှုပ်ရင်ရတာပဲဆိုတော့တော့မယ်လို့အဲ့ဒီချိန်မှာဘယ်တော့ပဲကြရတယ်ဆိုမယ်လို့ဟိုအပြင်ကကျွန်တော်တို့ကိုထွက်ကတော့ထွက်တုံးမယ်တော့ဟိုနည်းနည်းလေးပဲကြတာကျွန်တော်ကထွက်ကထွက်တုံးမယ် တမလို့အဲ့ဒါကိုကျွန်တော်တို့တဲ့ဝရဏကဟိုထွက်နေလိုက်ကျွန်တော်တို့နဲ့ဒန်းတူပေါ့လေထွက်လာတော့ကျွန်တော်တို့တော့မထွက်ဘူးပေါ့ဟိုယုဒရာယုဒရာဆိုတာထိုင်းပေါ့လေထိုင်းလည်းကအဲ့ဒါနေသူကလည်းထွက်လာကျွန်တော်တို့ဖောက်တဲ့တွေကိုသူအကုန်လုံးယူပလိုက်တော့တာပဲဟိုတော့ကဆိုလို့ရှိရင်ကျွန်တော်တို့ကဗမာပြည်ကဘလောက်ထိကျွန်တော်တို့ဟိုတဲ့ကိုစိုးမိုးခဲ့လဲဆိုလို့ရှိရင်ဟိုစပားဈေးကိုကျွန်တော်တို့ပြောနိုင်တယ်စပားရဲ့အမျိုးသားကိုကျွန်တော်တို့သတ်မှတ်နိုင်တယ်အခုကအဲ့ဒါတွေအကုန်လုံးပြောက်ပြီးတော့ကျွန်တော်တို့ကနေတိုင်းကောင်းတိုင်းမှာပြောက်ဘာဘာပြောက်အကုန်လုံးဟိုပြောနိုင်ခွင့်ဆိုနိုင်ခွင့်တွေလည်းအကုန်ပြောက်ပုံတာ
အဲ့တော့ဒါကပြင်ပနဲ့ဆက်သွယ်ပြီးတော့ရောင်းဝယ်တဲ့ဖြစ်နေဟိုပြဿနာကြီးပေါ့နော်ပြည်တွင်းမှာကြတော့ရောအဲ့ဒီခေတ်မှာလယ်သမားတွေအနေနဲ့ပြည်ပကိုကိုယ်သဘောနဲ့ကိုတင်ပို့ပိုင်ခွင့်ဖောက်တဲ့ရှာပိုင်ခွင့်နေပါမရှိတော့ဘူးလား
ကျွန်တော်တို့ဒီမြန်မာဆိုရှယ်လစ်ဒီခေတ်ကြတော့ဘာလို့လဲလို့ဆိုတော့အစိုးရကလွဲလို့ဘယ်သူမှလုပ်ပိုင်ခွင့်မရှိဘူ
းဟုတ်ကဲ့
အစိုးရနဲ့သမဝါရဲမှာဒီနှစ်ခုပဲရှိတယ်အစိုးရကပဲကင်ထားတယ်ဆိုတော့ဘယ်လို့မှလှုပ်လို့မရဘူးပြည်ပကဘာမှလှုပ်လို့မရဘူးအဲ့ဒီချိန်ကတော့ကဟိုရတော့လည်းတည်တဲ့အတိုင်းပဲလေဟိုကိုညာဆိုင်ကပဲပြုတ်သေးတာစပြီးတော့မှကျွန်တော်ကဟိုပြည်သူ့ရင်သိမ့်ခံရတာကိုအဲ့လိုဖြစ်လာတယ်နောက်88နောက်ပြီးတဲ့ခါကျမှပဲကျွန်တော်တို့ကအဲ့ဒီကိုညာပြတဲ့ဟိုနိုင်ငံတကာနဲ့ဟိုရင်းနဲ့တခြားလူတွေကိုပြီးတယ်ဆိုတော့ဆိုတာကတကားလေးကနည်းနည်းလေးဟသွားတဲ့သဘောပဲလောကကြီးမပွင့်သေးဘူ
းလောလောဆယ်အားဖြင့်ဒီပြီးခဲ့တဲ့အပတ်တုန်းကပေါ့နော်ဟိုအမေရိကန်စီဝိုင်းပညာရှင်ကြီးဒီပေါမခဂျိုးဇက်စတစ်ကလစ်ကိုမြန်မာစစ်ဗိုလ်ချုပ်ကြီးတွေကတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းနဲ့ထွက်လာတယ်ဒီပေါမခဂျိုးဇက်စတစ်ကလစ်အနေနဲ့ကတော့မြန်မာစီဝိုင်းပြန်လဲဥမော့လာပြီးတော့ဆင်းရဲတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့ဆိုလို့ရှိရင်ဒီစိုက်ပျိုးရေးကဏ္ဍမှာပို့ပြီးတော့တိုးတက်မှုတွေရှိလာအောင်လုပ်ဖို့ဆိုပြီးအကြံပေးသွားတာကိုတွေ့ရပါတယ်အဲ့တော့အဲ့ဒီထဲမှာဆိုရင်အထူးသဖြင့်ဒီလယ်သမားတွေကိုပေါ့နော်လေယာစိုက်ပျိုးရေးချီးငွေတွေအမတော်ချီးငွေတွေပို့ပြီးတော့ထုတ်ပေးရေးကိစ္စဆိုတဲ့အချက်အချက်ပါတာတွေ့ရတယ်။အရင်တုန်းကရောဒီလိုပမာနိုင်ငံမှာလယ်သမားတွေအတွက်ဒီစိုက်ပျိုးရေးချီးငွေတို့စိုက်ပျိုးရေးဘဏ်တို့ဆိုတာတွေကိုဆရာကြီးတို့အနေနဲ့ဥဆောင်ပြီးလုပ်ခဲ့ဘူးသလားခင်ဗျ။
ကျွန်တော်တို့စိုက်ပျိုးရေးဟိုအမတော်ချီးချီးတာကျွန်တော်တို့ကိုယ်နဲ့ကိုယ်ရွာတွေသွားပြီးတော့ချီးမှုတဲ့အခြေအနေရှိပါတယ်။ပမာကြီးမှာရှိပါတယ်မရှိဘူး။ဟိုဥလူလက်ထက်ကရရကိုရှိတယ်အဲ့ဒါတွေကတော့ရှိပမဲ့လို့ဒါကတခါလေး political weapon ပေါ့လေကျွန်တော်တို့နိုင်ငံရေးလက်နဲ့ဖြစ်ဖြစ်လာတယ်ကိုကိုထောက်ခံရင်ပေးတယ်မထောက်ခံရင်မဖြစ်ဘူးဒါဒီ socialist ခေတ်ကြတော့ပူပူပြီးထိုးလာတာပေါ့ဟိုဘယ်လိုကိုဖြစ်လာတယ်လဲဆိုလို့ရှိရင်သူတို့ဟိုကြေးရွာပန်းဆိုတာလည်းရှိတယ်အဲ့ဒါစိုက်ပျိုးပါမယ်ကြေးရွာပန်းဆိုပြီးတော့မှအဲ့ဒီကနေပြီးတော့သူတို့လည်းတတ်နိုင်တယ်သူတို့တော့လုတ်တော့ပေါ့လေလုတ်ပမဲ့လို့ top down ပြ top down ဆိုတော့အပေါ်ကနေမှအမိတ်ပေးပြီးလုတ်တာဘောအမိန်ပေးပြီးလုတ်တယ်ဆိုတော့တော်တော်လေးကိုခက်တယ်။အောက်ကနေလူလူလားလားနဲ့လုတ်ချင်လို့လုတ်ကြတာမရှိဘူး။ကျွန်တော်တို့အဲ့ဒီဘာကနေပြီးတော့မှဝီပြီးတဲ့ခါကျရွာမှာကျွန်တော်နဲ့နဲ့ပပမေးကြည့်တယ်။သူတို့ဘယ်လိုလဲသူတို့လုတ်ချင်သလား၊ကင်ချင်သလားဘယ်လိုကြ။အာသိပါဘူးဗျာတဲ့လာပြီးတော့ကျွန်တော်တို့ကိုဒီလိုလုတ်ခိုင်းတာနဲ့ကျွန်တော်လုတ်ရတာပဲဆိုတာ။အဲ့ဒီပုံစံဖြစ်တယ်တိတ်ပဲ။ဆရာကြီးပြောလို့လုတ်ရတာ၊ဘူဘူးပြောလို့လုတ်ရတာအဲ့ဒါမျိုးတွေဖြစ်ကုန်တယ်။အဲ့တော့အဲ့ဒါတွေကတော့ကျွန်တော်တို့ကသူတို့ဒါလည်းအောင်ကျွန်တော်တို့မကြိုးစားခဲ့ဘူးကျွန်တော်တို့အဲ့လိုပဲနေတယ
်အခုဒီနိုင်ငံခြားပုံမခကနေပြီးတော့အကြံပေးလာတော့ရောဒီကိစ္စတွေကတိုးတက်လာလိမ့်မယ်လို့ထင်တယ်ခင်ဗ
ျကျွန်တော်ထင်တယ်မလုပ်ချင်တော့ငကင်းကြီးနဲ့စကြတောင်လာပြီးတော့အကြံပေးမယ်လို့ဖြစ်မှာမဟုတ်ဘူးလုပ်ချင်မှာပဲဖြစ်မှာဒါလုပ်ချင်လည်းပဲတော်တော်ကိုတောင်သူကိုနားလည်အောင်လည်းလုပ်ရမယ်တောင်သူကိုနိုင်ကလုပ်ချင်ကြင်ဖြစ်အောင်လုပ်တဲ့ခါကျမှဖြစ်တယ်ဒီကိစ္စကအပေါ်ကလုပ်လို့မရဘူးတောင်သူဆိုတဲ့ဥစ္စာကဟုတ်သူကိုယ်နဲ့လုတ်ချစ်ပါမှာတနည်းအားဖြင့်ပြောမယ်ဆိုစီးပွားရေးဆိုတဲ့ဥစ္စာကဟိုအမိတ်ပေးစနစ်နဲ့တဲမလွယ်ဘူးမြန်မာစီးပွားရေးရှိတလန်တက်ဆိုမယ်လို့သူတက်ချင်မှတက်မှာပြီးဖဲချင်ဖဲတာနောက်ဆုံးချင်ဆုံးတာ
အဲ့တော့သူ့ရဲ့အကြံပေးချက်တွေထဲမှာလက်တွေ့ကြတဲ့အကြံပေးချက်တွေအများဘာတွေပါတယ်ခင်ဗျအ
ဲလက်တွေ့ဆိုတာတော့ဒီအမတော်ကြီးပေးတာတော့ကောင်းပါတယ်နောက်ဖတ်လိုက်စားလက်ကောင်းပါတယ်နောက်ပြီလို့ရှိရင်ကျွန်တော်တို့တော့မှလည်းပဲအလောက်ကင်နေဖန်တီးပေးဖို့ဆိုတဲ့ဥစ္စာလက်ဒါတွေရတယ်ကောင်းပါတယ်သို့တော်လည်းပဲဒီဥစ္စာတဲ့သူကကျွန်တော်တို့ဗမာပြည်သူဘလောက်ပဲပညာတတ်ပေမဲ့သူကဗမာပြည်ရဲ့စိတ်ပြေးရေးကိုသူမသိဘူးမသိဘူးဆိုတဲ့ဥစ္စာကဗမာပြည်သားတောင်တော်တော်တန်တန်လူတွေကမသိကြဘူးအဲ့ဒါကိုကျွန်တော်ဆိုလိုတာမသိတဲ့အခါကျတော့သူပေးတဲ့အကြံကဘလောက်ပဲကောင်းကောင်းကျွန်တော်တို့တစ်ခါတည်းကြရင်ဟိုဘာလဲဆေးတရားယောဂတရားဖြစ်ဖြစ်သွားတတ်တယ်
ဟိုသူပေးတဲ့အကြံဉာဏ်တွေကအဓိကအားဖြင့်တော့စိုက်ပျိုးရေးကိုအခြေခံတဲ့အကြံဉာဏ်တွေပေါ့နော်ရည်ရွယ်ချက်ကတော့မြန်မာနိုင်ငံရဲ့ပြည်သူတွေကြားမှာဖြစ်နေတဲ့ဆင်းရဲနွမ်းပါမှုပြဿနာကိုအပြေရှာရေးပေါ့ဒီနေရာမှာဖြစ်နေတာကပြည်သူတွေကြားမှာဆင်းရဲနွမ်းပါရိမဲ့အားလုံးသိကြတဲ့အတိုင်းပဲဒီအုပ်ချုပ်သူအတိုင်းဝိုင်းပေါ့နော်ဒီအဂရီလိုက်စားမှုနဲ့လုပ်ငန်းရှင်ကြီးတွေအစိုးရနဲ့နှီးဆက်တဲ့သူတွေကြားထဲမှာကြည်ကြည်တက်အောင်ချမ်းသာနေကြတာကတော့အားလုံးလည်းသိကြတယ်ဆိုတော့ဒီပြဒီလိုအဂရီလိုက်စားမှုတွေရှိနေတဲ့နိုင်ငံတနိုင်ငံရဲ့အခြေအနေကိုရောသူ့အနေနဲ့ဒီအကြံပေးမှုတွေကြားထဲမှာထက်တွက်ခဲ့တယ်လို့ယူဆလားခင်ဗျာ
ကျွန်တော်တော့ဖိတ်မတင်ဘူးဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ဟိုတုန်းကပြောနေပြောရစီတယ်ဥပမာဆောက်လောက်ရေးဆိုလို့ရှိရင်တရားဘုံဆောက်ကိုင်းလို့ရှိရင်သူက40ကိုရေးအိတ်ထဲတယ်ပြီးတော့မှ60နဲ့မှကြောက်စကားပြောရတယ်ဟိုလိုအဲ့လိုပြောလို့ရှိကြတယ်သူတို့ကိုနဲ့ကပြောတာပါပဲလေရတာတော့
ဟုတ်ကဲ့ဘာမောက်ကစတိတ်ကလစ်နေနဲ့ထောက်ပြတော့တဲ့အချက်ထဲမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးကိစ္စကိုတိုးတက်အောင်လုပ်ချင်တယ်ဆိုလို့ရှိရင်နိုင်ငံရေးပြည်ပြည်မှုလည်းလိုအပ်တယ်ဒီနှစ်ခုဟာတွန်တွဲနေတယ်ဆိုပြီးတော့ဖော်ပြသွားရလည်းရှိရလေဒီကိစ္စမျိုးဒီလိုအကြံပြုချက်မျိုးကိုရောမြန်မာစစ်အစိုးရခေါင်းဆောင်ပိုင်းကကြားကြင်ပါမလားခင်ဗျအ
ဲ့ဒါတော့သူတို့တဲလွယ်မှာမဟုတ်ဘူးထင်တယ်ဒီ policy ပြောင်းဖို့ကိုကိုယ်နိုင်ငံပြောတဲ့ဟိုအစကတည်းကကိုကအဲ့ထက်မှထဲနေကြလူတွေကအဲ့ဒါကိုပြောင်းပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့မလွယ်ဘူးဒီအဂတိတွေကတော့တော်တော်ကိုညားတယ်ညားတဲ့အခါကြာလို့ရှိရင်ဒီဥစ္စာတွေကိုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတာကတော့သူတို့ရဲ့စိတ်ရင်းကိုယ်နဲ့ကပြောင်းမှဖြစ်မယ
်မြန်မာစစ်အစိုးရအနေနဲ့ပေါ့နော်ဒီနိုင်ငံတကာပညာရှင်တယောက်နဲ့ခေါ်ယူတွေ့ဆုံတယ်အလားတူပဲဒေတာရင်းဆိုင်ရာဒီကုလသမဂ္ဂရဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေရယူလာတယ်ဆိုတော့ဒီလိုအကြံဉာဏ်တွေရယူပြီးရဲ့နောက်တစ်ဆင့်မှာပေါ့နော်ဘာတွေများသူတို့အနေနဲ့မျှော်လင့်ထားတယ်လို့ယူဆတယ်ခင်ဗျာ
သူတို့လုတ်တဲ့ဒီကိုနေကပြောတဲ့ကုလသမဂ္ဂကပြောလို့တော်လကောင်းဒါမှမဟုတ်ကပတီစီးပွားပညာရှင်ကြီးကပြောလို့တော်လကောင်းကတော့ဘာမှဖြစ်မှာမဟုတ်ဘူးဘာကြောင့်လဲဆိုကိုနေကလုတ်ချင်ပါမှဖြစ်မယ်မလုတ်ချင်တော့မှဖြစ်ဘူးအဲ့ဒီဥစ္စာလည်းပဲဒီပညာရှင်တွေကဗမာကြီးပါလေရှိပိသားမရှိမှုများမတင်တဲ့ဒီဗမာတွေတော်တယ်သို့တော်လည်းပဲတော်ပေမဲ့လို့ကျွန်တော်တို့ကယွာမြက်ကိုယွာနွားမစားတဲ့အခါကျတော့အတော့ကိုကွာကြသူများပြောမှပဲကိုကဖြစ်တဲ့သဘောမျိုးဖြစ်လာတယ
်ဒီအုတ်ချွေးပိုင်းမှာကြီးစိုးနေတဲ့သူတွေအနေနဲ့ကလည်းဥမာဖြင့်ဒီစစ်ဘုတ်ကြီးတွေအနေနဲ့သက်ဆိုင်ရာကဏ္ဍတွေမှာပြည်တွင်းမှာရှိနေတဲ့ပညာရှင်တွေနဲ့ထိထိရောက်တိုင်ပင်မှုမရှိဘူးဆိုတဲ့သဘောကိုပြောချင်တာလားခင်ဗျအ
ာအဲ့ဒါကအလုံးမှန်ပေါ့ဗျာကျွန်တော်တို့ဟိုတုန်းကဆိုလို့ရှိရင်ကြံညာနေပြပါလေပြစီဝေးတွေခေါ်လုတ်တဲ့ခါကြလို့ရှိရင်ကျွန်တော်မြင်မှုတယ်ကျွန်တော်တော့မဟုတ်တော့ကျွန်တော်တော့မဟုတ်လိုက်သေးပါဘူးဘယ်လိုပြဟိတ်ကောင်မင်းထိုင်ငါသိတယ်အဲ့ဒါဒီမင်းတော့အကုန်လုံးသိတယ်မင်းထိုင်လားဆိုတော့အဲ့ဒါထိုင်လိုက်ရတာပေါ့အဲ့ဒါပဲဖတ်တင်တယ်ကျွန်တော်ဥစ္စာဘာမှပါမတင်ဘူးအဲ့တော့အဲ့လိုဖြစ်ဖြစ်နေတယ်ခက်တာကကျွန်တော်တို့လည်းသူကပိုသိသိနေတယ်စိုက်ပြူးဆိုလည်းစိုက်ပြူးကသူကပိုသိပြီးသားဒီ engineer ဆိုတော့ပို့တီးပြဆေးဆိုလည်းတော့ပို့တီးပြီးသားအဲ့ဒါမျိုးတွေဖြစ်ဖြစ်ကုန်တဲ့ခါကျတော့တော်တော်ခက်ကုန်တာပေါ့
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးတက္ကသိုလ်ရဲ့ပါမောက်ခချုပ်ဟောင်းဒေါက်တာစလိုင်းထွန်းတန်းနဲ့ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ